မကြသေးခင်ကအမေရိကန်ပြည်အောင်စုနယူးယောက်မြို့မှာဘုံဖောက်ခွဲမှုနဲ့တရားစွဲဆိုခံထားရသူဘင်္ဂလားဒေ့ရှ်လူမျိုးအကက်ဦးလာဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုသူနောက်ဆုံးတွားရောက်ခဲ့စဉ်ကော့ဆက်ပြည်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့တယ်လို့သူနဲ့ဆွေမျိုးတော်ဆက်တဲ့သူတွေကပြောပါတယ်။အသက်28နှစ်အရွယ်အကက်ဦးလာဟာဥခိယာမှာရှိတဲ့ကုတုပလောင်ဒုက္ခဒေသခံကိုတွားရောက်ခဲ့ပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခဒေသခံတွားပြီးအခုကြီးတွေဝင်ငှပြီးခဲ့တယ်လို့သူ့ရဲ့ယောက်မမာဖူဂျာအက်တာကဒက်ကာထရီဘူးန်သတင်းစာကိုဗထူးနေကပြောပြခဲ့ပါတယ်။တွားတဲ့ရဲ့အတိအကျကတော့မမှန်မိဘူးလို့ဆိုပါတယ်။သူဟာကော့ဆက်ပဇာကိုမနေ့ပိုင်းမှာတွားရောက်ခဲ့ပြီးဒက်ကာကိုညနေပိုင်းမှာပြန်ပြီးတော့ရောက်ရှိလာတဲ့အကြောင်းအခုကြီးမဲ့နေတဲ့သူတွေအတွက်စေဝါပစ္စည်းတွေပို့ပြီးတော့ဝယ်ယူနိုင်အောင်ငွေကိုချေတာတဲ့အနေနဲ့ဟိုတယ်မှာမတည့်ခိုခဲ့ဘူးလို့ပြောပါတယ်။အကြီးထားကတူပါလာဒုက္ခတဲ့ဆန်းကိုတွားရောက်ခဲ့တဲ့ဆိုတာမှန်ကန်ကြောင်းနဲ့အကျန်းဖက်ဝါဒတက်ဖြစ်ရေးနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုရင်းဆိုင်ရာဌာနတာဝန်ရှိသူတွေကအတိအပြုပြောကြားခဲ့ပါတယ်။အဲ့ဒီလိုတွားရောက်ခဲ့တဲ့နေရာမှာသူနဲ့အတူတခြားတဦးတယောက်ဘယ်သူများလိုက်ပါသွားမှုရှိမရှိဆိုတာကိုသေချာစီစစ်နေစေဖြစ်တယ်လို့လည်းဆိုပါတယ်။အကြီးဟာဒီဇင်ဘာလ17ရက်နေ့မနေ့ပိုင်းနယူးယောက်မြို့ရဲ့လူစီကားရာတိုင်းစကွဲယာမြေအောက်ဘူရာရဲ့ပို့တော်တီဘတ်စကားမှာသူရဲ့ခန္ဓာကိုယ်မှာစီးနှောင်ထားတဲ့အိမ်လုတ်ပိုက်ပုံးကိုဖောက်ခွဲခဲ့တာဖြစ်ပါတယ်။အကီးရနဲ့အတူတခြားလူ၃ဦးဒဏ်ရာရရှိသွားခဲ့ပါတယ်။အကီးရက IS Islamic အစွန်းရောက်အကြမ်းဖက်အဖွဲ့အစည်းအတွက်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သူ့ကိုပြပအကြမ်းဖက်အဖွဲ့အစည်းအတွက်ရုပ်ဝတ္ထုပစ္စည်းထောက်ပံ့အကူအညီပံ့ပိုးမှုအများသွားလာနေတဲ့နေရာမှာဖောက်ခွဲမှုလူများပေးကြေးဒဏ်ရာရစေတဲ့လက်နက်တွေကိုအသုံးပြုမှုစတာရင်းနဲ့ Manhattan ပြည်တော်စုတရားရုံးမှာစွဲချက်တင်ထားပါတယ်ခင်ဗျာ။